ရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်မှနေကြာဆောင်တက်တွေအကြမ်းဖက်တိုက်ခိုက်ခံရမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေပြီးတော့အခုချိန်ထိဘယ်သူလက်ချက်လဲဆိုတာကိုတေချာရှင်းရှင်းလင်းလင်းမသိရသေးဘူးလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်စစ်တီကပြောဆိုလိုက်ပါတယ်။ရဲတပ်ဖွဲ့ဝင်တွေကြာဆုံးပြီးလက်နက်တွေပျောက်ဆုံးခဲ့ရတဲ့မောင်တော်ဒေသတွင်တပ်မတော်ကအင်အားသုံးပြီးတော့နေမြေရှင်းလင်းဆောင်ရွက်မှုတွေကြောင့်လူခွင်ချိုးဖောက်မှုတွေနဲ့ပတ်သက်လို့ဆိုရင်ချက်တွေအပေါ်မှာလည်းဒွန်ဆန်စစ်တီကဒီကနေ့မှတုံ့ပြန်ခဲ့ပါတယ်။အပြည့်စုံကိုမတ်တင်ကြီးထိုက်စူးစီးတင်ပြထားပါတယ်ရှင်
။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းကနေသားဆောင်ရဲတပ်ဖွဲ့စခန်းသုံးခုတိုက်ခိုက်ခံရပြီး၄ရက်အကြာဗုဒ္ဓဟူးနေ့အထိလုံခြုံရေးတပ်ဖွဲ့တွေနဲ့အကြမ်းဖက်တိုက်ခိုက်သူတွေကြားထိတိုက်တွေ့မှုတွေရှိနေပါတယ်။အကြမ်းဖက်မှုရဲ့လက်သက်ပြဲခမ်းတဲ့ပတ်သက်လို့တိတိကျကျမသိရသေးတဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်စုကြည်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ
်။ Well, the fact finding mission has not come back yet and has not made its report.
ဆက်လက်သွားရောက်စုဆောင်တဲ့အဖွဲ့ပြန်မလာသေးတယ်လို့သတင်းလည်းမပို့သေးပါဘူး။ဒါကြောင့်သူတို့ဘာတွေတွေ့ထားတယ်လဲဆိုတာကျွန်မအနေနဲ့မပြောနိုင်သေးပါဘူး။တိုက်ခိုက်ခံရတဲ့ဒေသတွေကိုဒီကနေ့မနေ့သူတို့သွားဖို့မှလည်းရာသီဥတုကမကောင်းလို့ရဟရင်တုံးလို့မရပါဘူး။ဒါကြောင့်မော်တော်ဘုံးနဲ့သွားရပါတယ်။25ရက်နေ့လောက်သူတို့ပြန်လာမယ်လို့မျှော်လင့်ရပါတယ်။အဲ့ဒီနောက်မှမှသူတို့ဘာတွေတွေ့ကြရသလဲဆိုတာကိုပြောနိုင်မှာပါ။ဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုကျမတို့အနေနဲ့အတိအကျမသိရသေးခင်မှာတော့မှတ်ချက်တစ်စုံတစ်ရာပေးနိုင်မှာမဟုတ်ပါဘူးလို့ဒေါက်ဆန်းစုကြည်ပြောဆိုခဲ့တာဖြစ်ပါတယ်
။ And then they will be able to make a report on their findings until we know exactly what has been happening. I don't think it would be a good idea to make remarks that are too precipitous.
ပြည်ထောင်စုပြန်ချဲရေးဝန်ကြီးဥဖေမြင့်အပါအဝင်အစိုးရအဖွဲ့ဝင်တွေအကြမ်းဖက်မှုဖြစ်ပွားတဲ့မောင်တော်မြို့နယ်တွင်းကဒေသတွေကိုကိုယ်တိုင်တွားရောက်နေပြီးဒီကနေ့မှာတော့ရာသီဥတုဆိုးရတာကြောင့်ရဟရင်နဲ့မတွားနိုင်ပဲမော်တော်ဘုတ်နဲ့ခီးထွက်သွားပြီးဖြစ်ပါတယ်။မနေ့အင်္ဂါနေ့ကတော့တပ်မတော်စစ်ကြောင်းနဲ့အကြမ်းဖက်တိုက်ခိုက်သူတွေကြားထိတိုက်တွေ့တာကြောင့်မောင်တော်မြို့နယ်တွင်းကဒေသနှစ်ခုလုံးမှာနှစ်ဖက်စလုံးကအနည်းဆုံး၈ဦးသေဆုံးတယ်လို့အစိုးရကတရားဝင်ထုတ်ပြန်ပါတယ်။အကြမ်းဖက်မှုတွေဖြစ်ပေါ်ပြီးနောက်ပိုင်းတပ်မတော်အင်အားသုံးဝင်ရောက်တာကြောင့်မွတ်စလင်အများစုနေထိုင်ရာရခိုင်ပြည်နယ်မောင်တော်ဒေသတွင်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့စိုးရိမ်ချက်တွေထွက်ပေါ်လာတဲ့အပေါ်မှာလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအခုလိုတုံ့ပြန်ပါတယ်
။ Show me a country where there has been nothing to worry about, no problem with regard to human rights.
လူခွင့်ရေးပြဿနာရှိဘူးဆိုတဲ့နိုင်ငံကိုကြားစမ်းပါ။လူခွင့်ရေးနဲ့ဆိုင်တဲ့ပြဿနာတွေဟာနိုင်ငံတိုင်းမှာရှိနေတယ်လို့ကျွန်မယူဆပါတယ်။ကျွန်မတို့နိုင်ငံတွင်းကလူခွင့်ရေးချိုးဖောက်မှုဆွတ်ဆွဲချက်တွေကိုအလေးအနက်ထားပြီးကင်တွယ်နေပါတယ်။ View design နဲ့စုံစမ်းစစ်ဆေးနေပါတယ်။အကောင်းဆုံးဖြစ်အောင်ကြိုးစားနေပါတယ်။ဒါပေမဲ့နားလည်ထားရမှာကကျွန်မတို့နိုင်ငံကရာစုနှစ်ဝက်ကျော်ရှိခဲ့တဲ့စနစ်ကြီးကိုကင်တွယ်ဖြည့်ဆင်းဖို့ဆိုတာနေချင်းညာချင်းပြောင်းပြစ်လို့တော့မရနိုင်ပါဘူး။လူခွင့်ရေးဆိုတာအစိုးရတစ်ခုတည်းကပေါ်ဆောင်လို့ရတာမဟုတ်ဘဲလူလူလဲပါဝင်ရပါမယ်။နောက်လူခွင့်ရေးဆိုတာကိုယ့်အတွက်ပဲလို့တချို့ကထင်ကြပါတယ်။အဲ့ဒါမဟုတ်ပါဘူး။တခြားလူတွေရဲ့အခွင့်အရေးကိုထက်မတွက်ကြပါဘူး။တကယ်တမ်းအဲ့ဒါလို့လုပ်လို့မရပါဘူ
း။ And of course the greater part of the responsibility falls on the government and if people think that we're not working quickly enough
ဗုဒ္ဓဟူးနေ့နေ့ပြီးတော့မှနယ်သာလန်နိုင်ငံခြားရေးဝန်ကြီးနဲ့သတင်းစာရှင်းလင်းပွဲမှာထောင်ဆန်းစုကြည်ပြောဆိုခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်ကိုပြီးခဲ့တဲ့ရက်ကကိုရိုင်းသွားရောက်ခဲ့တဲ့နယ်သာလန်နိုင်ငံသားရေးဝန်ကြီးဘက်ခူဒါစ်ကလည်းအခုလိုပြောဆိုခဲ့ပါတယ
်။ I think it's not necessary for me to recommend exactly what has to happen. This is a responsibility of the national government.
ဒီအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့မှတ်ချက်တစ်စုံတစ်ရာပေးဖို့လိုမယ်ထင်ပါဘူး။ဒါကအစိုးရရဲ့တာဝန်ပိုင်းမှာကျွန်တော်တို့ဆွေးနွေးခဲ့ကြတာကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေရဲ့သဘောတဘာဝတွေဒါတွေကိုတင်းနဲ့လျှောက်ပတ်အောင်လို့ဘယ်လိုဖြေရှင်းကြမလဲ။ကျွန်တော်ထင်တာကတော့နီလန်တွေကတော့အများကြီးပါ။ကျန်တဲ့တင်းမြေကြီးကိုဘယ်လိုလုပ်ကြမလဲအခြေအနေတွေကသိပ်ကိုရှုပ်ထွေးပါတယ်ကျွန်တော်အနေနဲ့ဒေသခံတွေကိုပန်ကြားခဲ့တာကတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်အကူတွေရစီဖို့လူလတ်စွာကုသန်းတော်လာခွင့်တွေပို့ပြီးတော့ရှိစီဖို့ပါစုံစမ်းစစ်ဆေးဖို့ကတော့အစိုးရရဲ့တာဝန်ပိုင်းပဲဖြစ်ပါတယ်
ရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်ကနေသားဆောင်ရဲတပ်စခန်း၃ခုပြီးခဲ့တဲ့တနင်္ဂနွေနေ့ကတိုက်ခိုက်ခံရမှုအတွင်းရဲတပ်ဖွဲ့ဝင်၉ဦးကြာဆုံးခဲ့ရပြီးမနေ့အင်္ဂါနေ့က၄ဦးကြာဆုံးခဲ့တာကြောင့်မောင်တော်ပြည်ပခါအတွင်းအစိုးရလုံခြုံရေးတပ်ဖွဲ့ဝင်အနည်းဆုံး၃ဦးကြာဆုံးခဲ့ရပြီဖြစ်ပါတယ်။အကြမ်းဖက်တိုက်ခိုက်သူတွေဘက်ကတော့အနည်းဆုံး၁၂ဦးသေဆုံးခဲ့ပါတယ်။အကြမ်းဖက်တိုက်ခိုက်ခဲ့သူ၂ဦးကိုတော့အရှင်ဖမ်းမိထားပြီးစုံစမ်းစစ်ဆေးနေတယ်လို့အစိုးရကပြောဆိုထားပါတယ်ရှင်။